ဥရောပမှာစောင်းဝင်စားပြုလာပြီးတော့ဒီရာသီဥတုပို့ပြီးတော့အေးလာတာနဲ့အမျှလည်း COVID-19 ရောဂါကူးစက်မှုနောက်ထပ်လှိုင်းကြီးဝင်မဲ့အခြေအနေမြင်နေရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါရယ် COVID ကာကွယ်ဆေးတွေခဏခဏချိုးနေရပြီးတော့ဆေးအမျိုးအစားတစ်တွေလည်းအမျိုးမျိုးဖြစ်လာတဲ့အခါမှာလူတွေကအားဖြင့်ကာကွယ်ဆေးမထိုးချင်တော့တာကနေကူးစက်မှုတွေပြန်များလာမှာကိုပညာရှင်တွေကသတိပေးနေတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO စီရင်အရကမ္ဘာတဝန်းကိုဗစ်ကူးစက်မှုလို့ဆက်ပြီးတော့ကြာဆင်းနေတယ်ဆိုပေမဲ့လည်းဥရောပသမဂ္ဂနိုင်ငံတွေမှာကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်မှုပေါင်းတသန်းခွဲရှိခဲ့ပြီးဒါဟာဒီမတိုင်ခင်တစ်ပတ်ကတည်းက800ကျိုင်လို့ပို့ပြီးတော့များလာတာလို့ပြောပါတယ်ကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာလည်းဥရောပသမဂ္ဂ28နိုင်ငံနဲ့ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသိသိသာသာတိုးလာတယ်လို့ WHO ကပြောပါတယ်ပြည်ကြလွတ်လပ်တဲ့သိပ္ပံပညာရှင်များအဖွဲ့ဂျင်ဘေစင်းရဲ့အရအီတလီနိုင်ငံမှာတည်ခဲ့တဲ့သတင်းပတ်တုန်းကကိုဗစ်ရောဂါလက္ခဏာနဲ့ဆေးရုံကိုရောက်လာသူဥယီဟာအရင်တစ်ပတ်နဲ့နှိုင်းရှင်ရင်32ရာခိုင်နှုန်းတိုးလာပြီးတော့အထူးကျက်မဲ့ဆောင်ကိုရောက်လာသူဥယီကတော့21ရာခိုင်နှုန်းတိုးလာတယ်လို့ပြောပါတယ်။အလားတူပြည်ထောင်မှာလည်းပြီးခဲ့တဲ့တစ်ပတ်ကကိုဗစ်ကြောင့်ဆေးရုံရောက်လာတဲ့သူဥယီဟာအရင်တစ်ပတ်ကထက်45ရာခိုင်နှုန်းတိုးလာတယ်လို့ပြောပါတယ်ရှင်။